ဂါဇာမှာတော့ဒီစနေနေ့ကအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်ပါလက်စတိုင်း၁၈ဦးထက်မနည်းသေဆုံးခဲ့တယ်လို့စစ်ဝင်တွေကပြောပါတယ်။အစ္စရေးကတော့ဒီလုံခြုံရေးခိုလုံရေးစခန်းတွေနဲ့တူလောင်ယုံတွေမှာနေရာယူတိုက်ခတ်နေတဲ့တနက်သမားတွေကိုပစ်မှတ်ထားခြေပုံးလာလို့ပြောပါတယ်။ဂါဇာကမ်းမြောင်အလယ်ပိုင်း DIL ဘာလာမျိုးကအဆအဦးတစ်ခုအနီးစာနယ်ရိက္ခာအကူအညီရဖို့လူတွေစုဝေးစောင့်နေကြတဲ့အချိန်လေကြောင်းကတိုက်ခတ်ခံရတာမှာ၁၀ဦးထက်မနည်းသေဆုံးခဲ့တယ်လို့စစ်ဝင်တွေကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းဂါဇာအလယ်ပိုင်းဟားမက်စ်အုပ်ချုပ်ရေးကော်မတီအကြီးအကဲတိုက်ဆုံသွားတဲ့အကြောင်းဟားမက်စ်သတင်းရင်းမြစ်တစ်ခုကပြောပါရယ်ဒီသတင်းကိုစုံစမ်းစစ်ဆင်နေတဲ့အကြောင်းအစ္စရေးစစ်ဖက်ပြောခွင့်ရကလည်းပြောပါရယ်တစ်ချိန်တည်းမှာပဲဂါဇာစီးနီးမှာရှိတဲ့ဒုက္ခသည်ခိုလုံရေးစခန်းဟောင်းတစ်ခုကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့ပါရယ်အဲ့ဒီမှာရှိတဲ့ဟားမက်စ်လက်နက်ကင်တွေကိုပစ်မှတ်ထားတာလို့အစ္စရေးကပြောပေမဲ့လို့လည်းဒီတိုက်ခိုက်မှုအတွင်းမှာအမျိုးသမီးတဦးနဲ့သူ့ရဲ့ကလေးငယ်အပါအဝင်လူခဏဦးတိုက်ဆုံခဲ့တယ်လို့ပါလက်စတိုင်းစစ်ဝင်တွေကပြောပါရယ်တိုက်ဆုံသူတွေထဲမှာလက်နက်ကင်တွေပါသလားဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ Israel စစ်တပ်ကတော့သူတို့အနေနဲ့အရက်သားတွေထိခိုက်မှုနဲ့အောင်ထိမ့်သိမ်းဆောင်ရွက်နေတာရှိပါတယ်လို့ပြောပါရရှင်။